မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့2008ဖွဲ့စည်းပုံပြင်နိုင်မဲ့အလားအလာနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါအငင်းပွားစရာဖြစ်နေရတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်မဲ့ဥပဒေမူရန်ဒီသတင်းပတ်ထဲမှာပဲထုတ်ပြန်ပါတယ်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုရှောက်ချဖို့ပါဝင်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဦးဆောင်ကြိုးပမ်းနေရတာဘလောက်ထိအောင်မြင်နိုင်တယ်လဲဘလို့စိန်ခေါ်မှုတွေအခက်အခဲတွေကျင်းပနိုင်တယ်လဲဆိုတာတွေကိုဆွေးနွေးမှာပါကျွန်တော်တို့ပြင်နိုင်ဆွေးနွေးဖို့အတွက်ဒီဥပဒေပညာရှင်ဦးသိန်းတိုင်းကိုနောက်နိုင်ငံရေးလက်ထုံးတက်သူဒေါက်တာရံမျိုးသိန်းတို့ကိုဖိတ်ကြားထားပါတယ်။ဆိုတော့ကျွန်တော်တို့ဒီပြည်နယ်ဆွေးနွေးမဲ့အထက်ဒေါက်တာရံမျိုးသိန်းတို့လီလိုင်းမော်ရောက်နေပါပြီ။ဦးသိန်းတိုင်းဦးကိုတော့ကျွန်တော်တို့ဆက်သွယ်လို့မရသေးပါဘူး။ဆက်သွယ်ဖို့ဆက်ပြီးစူးစမ်းနေတော့မှာဆိုတော့အရင်ဆုံးတော့ကျွန်တော်ဒီလွတ်တော်ဟိုမှာအခုဒီတင်သွားတဲ့မူကျန်တဲ့ပတ်သက်လို့ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အသုံးသက်ချက်ကိုကြားချင်ပါတယ်။ဆိုတော့ဒီလွတ်တော်တတိယတန်းအစပြီးတော့ဗောလေဒီတက်မတော်သားကိုစေရဲ့ပါဝင်မှုအချို့ကိုတဆင်းချင်းဒီရှော့ချသွားဖို့အပါဝင်ဒီနိုင်ငံရေးမှာစစ်တပ်ကနေရာယူထားတာတွေကိုရှော့ချဖို့တွေလည်းဒီထဲမှာပါပါတယ်ဆိုတော့ဒေါက်တာရေမျိုးသိန်းခင်ဗျအရေးကြီးတဲ့ကိစ္စတွေဒီထဲမှာဘလောက်များပါတယ်လဲပေါ့လေအခုဒီပြင်ဆင်မဲ့ဥပဒေကြမ်းထဲမှာဒီတိုင်းပြည်အတွက်လိုအပ်နေတဲ့အရေးကြီးတဲ့ကိစ္စမျိုးတွေဘလောက်ထိပါတယ်လို့ဘလောက်ထိခြုံငုံမိတယ်လို့များသုံးသပ်လို့ရမလဲခင်ဗျအ
ဲကျွန်တော်မြင်တာကဒီကျွန်တော်နိုင်ငံရဲ့ဒီမိုကရေစီအကြောင်းထဲမှာဒီဖွဲ့စည်းတဲ့အခြေခံဥပဒေအကျပ်တွေဟာဒီမှတ်မ်းမှာအရေးကြီးတဲ့ဒီအဆက်အဆက်လို့မြင်ပါလေ။ဒါရှိဒီပြည်ထောင်ချေကဥပဒေ2008ခုနှစ်ပြည်ဆိုင်ရေးပြည်ထောင်ကော်မတီကနေဟောလွန်ခဲ့တဲ့ပိုင်းကတင်သွင်းခဲ့တဲ့ဒီဥပဒေကနှစ်ရက်ကိုကြည့်မယ်ဆိုရင်ဟောအဓိကအားဖြင့်တော့ဒီတက်မတော်ရဲ့နိုင်ငံရေးမှာပါဝင်မှုကိုရှော့ချလို့ရင်ဒါအမျိုးသားကော်မတီနဲ့ဒေသကြီးကောင်စီရဲ့အခမ်းအနားကိုမဖိနှိပ်လို့ရင်ဒါပြီးတော့ state of emergency တော့ကျွန်တော်တို့အရေးပေါ်အခြေအနေတွေမှာဟောကမ္ဘာ့နဲ့ပြည်တော်စုလွတ်တော်ရဲ့အခမ်းအနားတွေပြင်ပလို့ရတယ်။ဒါပြီးတော့ဖက်ဒရယ်ခြေကဥပဒေပြင်ဆင်တဲ့ကိစ္စမှာရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တွေရဲ့အဆုံးဖြတ်ကိုရှေ့တန်းတင်ဖို့အဲဒီကိစ္စတွေအဓိကဆောင်ပေးပြီးတော့တင်ထားတာကိုတွေ့ရပါတယ်။အဲအားလုံးချက်တစ်ခုအနေနဲ့ပြောရမယ်ဆိုရင်တော့ဒါကျွန်တော်တို့တွားနေတဲ့နိုင်ငံကြီးပန်းနိုင်ခါဒီမိုကရေစီနဲ့ဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးတာအဲ့တော့ဒါကြီးဒီအခါတည်းဒီကျွန်မဥပဒေချက်နဲ့ရမှာဒီဖက်ဒရယ်စနစ်ကိုဥတည်ရပေါ့လေဒီပြည်နယ်တွေရဲ့ကိုယ်ပိုင်အချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ်ကျမဒီတိုင်ခွင့်တွေကိုအာဏာခံချက်ပေးနိုင်တဲ့အဲ့ဒီဘောင်တွေကိုချက်ထွင်ပေးနိုင်တဲ့ပြည်စင်ရက်မျိုးတွေတော့အားနည်းတာကိုတွေ့ရပါတယ်အဲ့တော့ဒီပြည်စင်ရက်ဟာနော်ဒီမိုကရေစီကတော့ဒီအောင်စုတည်ဆောက်ရေးဟာကျွန်တော်တို့လက်ရှိပေါ်ဆောင်နေတဲ့ငွေငွေလုပ်ငန်းစဉ်နဲ့လည်းတိုက်ရိုက်ဆက်ဆက်နေပါတယ်ဒီငွေငွေလုပ်ငန်းစဉ်ဒီမိုကရေစီဘက်တွေတည်အောင်ကြည့်တိုက်ဆောက်ရင်းနဲ့ဖက်ပြီးတော့အခြေခံဥပဒေအကျက်တဲဟာဟောတရားနဲ့တစ်ခုနဲ့တစ်ခုအပြန်အလှန်ချိတ်ဆက်နေတဲ့အတွက်ကြောင့်မလို့ဟောဒီလိုဒီမိုကရေစီဘက်တွေတည်အောင်ကြည့်တိုက်ဆောက်ရင်းနိုင်ငံပါဟောဖက်ပြဲရင်းရကိစ္စတွေကိုရှေ့တန်းမတင်နိုင်တာဟာကြီးမားတဲ့အားနည်းချက်တစ်ခုလို့ကျွန်တော်သုံးသပ်ပါတယ်
ဟုတ်ကဲ့ဆိုတော့ကိုရံမြို့သက်ရတော့ကျွန်တော်တို့ဒီကိုပေါ်လေးအကျဉ်းများအဖြစ်ရာခိုင်နှုန်းအဖြစ်တွက်ကြည့်မယ်ဆိုရင်အခုဒီတိုင်းပြည်အတွက်အရေးကြီးတဲ့ကိစ္စတွေကိုအခုဒီပြင်ဆင်ချက်တွေကဘလောက်ရာခိုင်နှုန်းလောက်များဟိုခြုံငုံမိရလို့များပြောလို့ရမလဲ
။အဲကျွန်တော်အမြင်ကတော့လက်ရှိပေါ်လေးတိုင်းပြည်အတွက်ဒီအင်တာနက်မှာအရေးကြီးတဲ့ဒီဟိုအခြေအနေဒီလေကပေါ်လေးအတခုဖြစ်တဲ့ဒီဟိုတက်မလို့ကိုနိုင်ငံရေးကနေပြီးတော့ဒီဟိုနိုင်ငံရေးမှာပါဝင်မှုကိုเนาะအဆုံးသတ်ဖို့နောက်ပြီးတော့ဒီမိုကရေစီဖြစ်ဖြစ်ပေါ့လေဖြစ်ပေါ်တဲ့မှာအဆုံးချက်တွေကိုပြည်နိုင်လို့ဆိုတဲ့ဘက်ကတော့အဥပဒေထားတာတွေ့ရပါတယ်အဲ့တော့ဂျေနီယာအဖြစ်ပြောရင်တော့ကျွန်တော်အမြင်ကတော့ဟိုမှာဂျေနီယာခိုင်နိုးလောက်တော့အရေးကြီးတဲ့ကိစ္စတွေပါဝင်ပြီးတော့ကျန်တဲ့ဒီအဓိကကြတဲ့60ရာခိုင်နိုးလောက်တော့လိဟာနေသေးတယ်လို့ကျွန်တော်အမြင်ပါတယ်နောက်တစ်ခုကလက်ရှိဖွဲ့စည်းပုံခြေတံဥပဒေရဲ့အချက်အလက်ကဘယ်လောက်ပဲဒီကိုယ်ရည်ချမ်းထဲမှာနော်မဖြစ်မလို့ပြင်ရမယ့်အချက်တွေပြင်ပြီးဖြစ်စီနော်ဒီအောင်စုလွတ်တော်မှာမဲခွဲဆုံးဖြတ်တဲ့အခါကျတော့85ရာခိုင်နှုန်းကျော်ရမှပြင်ဆင်မှုဟာအတူချက်မှာဖြစ်တဲ့အခါကျတော့တမတော်ကမထောက်ခံရင်ဘယ်လိုမှပြင်လို့မရတဲ့အချက်အသေးကလည်းရှိနေပါတယ်အဲ့ဒီအခါကျတော့လက်ရှိဖွဲ့စည်းပုံခြေတံဥပဒေအချက်အသေးကိုကျွန်တော်တို့ကြော်လွားဖို့စဉ်းစားတဲ့နေရာမှာတော့အရက်ဖက်စစ်ဖက်ဆက်ဆံရေးဟာအင်တာနက်မှာရေးကြည့်ပါလေအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာတွဲမွေ့နေနေအချိန်နဲ့ညီနိုင်ရှင်းနေပြီးတော့ နိုင်ငံရေးရသဘောတူညီချက်တွေရအောင်လုပ်ပြီးတော့အဲ့ဒီအခိုင်အမာကနေပြီးတော့ဖွဲ့စည်းအောင်ခြေခံဥပဒေပြင်ဆင်ရေးကိုချင်းကစဉ်းစားနိုင်တယ်ဆိုရင်ပို့ပြီးတော့လက်တွေ့ကြမယ်ပို့ပြီးတော့အသေးစိတ်ရှိနေမယ်လို့မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဥပဒေပညာရှင်ဦးသိန်းတန်းဦးလည်းအခုကျွန်တော်တို့ဆက်သွယ်လို့ရပါပြီဆိုတော့ဆရာဦးသိန်းတန်းဦးရေအခုကျွန်တော်တို့ဒီပြင်ဆင်မဲ့ဥပဒေမူကျမ်းပါပေါ့လေဟိုပါဝင်နာတွေကတော့ဒီလွတ်တော်တတိယတန်းအစပြီးတက်မတော်သားကိုယ်စားလေးကိုဟိုတဆင်ချင်းလျှော့ချသွားဖို့အပါဝင်ပေါ့လေနိုင်ငံရေးမှာစစ်တပ်ကနေရာယူထားတွေကိုလျှော့ချဖို့လည်းပါပါတယ်ဆိုတော့ဟိုရေဦးရသုံးတက်မယ်ဆိုရင်ဒီဥပဒေကျမ်းပေါ့လေတိုင်းပြည်အတွက်အရေးကြီးတဲ့ကိစ္စတွေမှာဘလောက်ထိခြုံငုံမိရလို့များဆရာအနေနဲ့သုံးသပ်လို့ရမှာမလဲအော်တယ်လီဖုန်းအဲကျွန်တော်တို့ပြန်ချသွားပါတယ်ဆိုတော့ကျွန်တော်တို့လက်တလုံးမှာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုတိုက်ရိုက်ပါဝင်ဆွေးနွေးမဲ့ပုံကိုရှိနေပါသေးတယ်ဆိုတော့သူတို့ကလည်းဒီကြားထဲမှာလှည့်ပေးလိုက်ချင်ပါတယ်အရင်ဆုံးတူကတော့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ကိုစလိုက်ပွေကုန်းဖြစ်ပါတယ်ကိုစလိုက်ပွေကုန်းသဘောထားလည်းမင်းများလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီပစိတုံပြင်ဆင်တဲ့ဒုတိယအထိလို့ပြောပေမယ့်ပထမအထိမှာပြင်ဆင်တဲ့ဥစ္စာဘာမှလည်းမပြောပါလောက်ပါဘူးတခုကတော့ကာကွယ်ရေးအမြင်ရှိရတဲ့ဆိုတော့စပင်းစင်မိလိုက်လို့လူထုဆန္ဒခံယူပေးလို့အရကွက်ရဆိုင်ထားတာလည်းတွေ့ရတယ်ဆိုတော့ဒုတိယအသိပင်းစင်ရမယ်ဆိုတဲ့နေရာမှာလည်းကျွန်တော်ကတော့ယုံကြည်မှုတော့အင်တာမဟိုနေတယ်ဘာလို့လဲဆိုတော့သူတို့တင်သွင်းတဲ့ဥစ္စာကဟို MAB ကနေပြီးတော့မှတက်မလို့ကိုအဆော့ပေးပြီးတော့မှအများကြီးဆော့ပေးထားတာဆိုလို့တွေ့ရတယ်လူတိုင်းရင်းသားတွေတွေ့ဆိုရင်တော့ကုနာတော့တရားမျိုးသိပြောသလိုပေါ့နော်ဖေဒရယ်ကိုဥတီတဲ့ပင်းစင်သေးတွေလည်းတော့နေတယ်အဲ့တော့တမ်းလို့ allele ဒီမှာခွင့်ကောင်းကြည့်ပြီးတော့မှအဲအဲ့ဒီဥစ္စာတဲ့ငါတို့သဘောထားလည်းမပါဘူးတဲ့တိုင်းသားတွေသဘောထားလည်းမပါဘူးတဲ့လာပြက်မိဆိုတော့ကျွန်တော်တို့ကအကစားခံနေရတော့ဒီတမ်းလို့ရော NAD ရူစင်းစားမှာကတော့ဖြစ်စီပုံပြင်းမဟိတ်ဆိုရင်တော့သူတို့ဟာကြီးရဲ့မစင်းစားပဲနဲ့ဒီဥစ္စာပြည်သူလူထုအတွက်ဖြစ်တယ်ဆိုတဲ့ဥစ္စာတစ်ခါတစ်ခါတော့မြင့်သွားတယ်ထင်တယ်အဲ့တော့ပြင်စင်ဖွင့်တော့သူ့တို့နီလန်းကတော့အငင်သာဆုံးဖြစ်မယ်ဒုတိယကတော့သူကပြည်လုံးမြလာခံကနဲ့ပြည်မေလို့ပြောပြအောင်ဒါလည်းသူတို့တဲ့အလိန်ခံရပြန်ပြီနောက်သူတို့ဟိုပြည်လုံးမြလာခံကျင်းပတဲ့ချိန်ကျတော့ဆုံးကြည့်ရမှာပေါ့နောက်ဆုံးကျတော့ဒီလိုမျိုးသူတို့လူထုအလိန်ခံနေအောင်နေဆိုရင်သူတို့မူလပိုင်ရှင်ဖြစ်တဲ့သူတို့လူထုတွေကသူတို့ဟိုအသက်ဆက်မှုများစွာနဲ့ပြင်းတဲ့ချိန်ကျရင်တော့လူထုရောနည်းနည်းကင်ရောအလေဒီရောအကုန်လုံးကညှင်လာပြီးတော့မှညှင်မှာပြတ်ဆက်ပြီးနေပဲသူတို့ကတုံ့ရမှာကိုလည်းသူတို့ဆိုရင်လေအဲ့ဒါကြောင့်လုံးတင်းလုံးထဲတဲ့ဥစ္စာကိုပီတူထုကိုညှိကွေးပြီးတော့မှတင်းတိပင်ထဲတဲ့ဥစ္စာကဘာလဲဖြစ်ဖြစ်ဟောသူ့တို့မှလည်းတင်းနောက်ပြီးတော့မှဒီလုံးကြီးလာခံမှလည်းပဲဖေဒရယ်ကြီးကလည်းဆွေးနွေးပြီးတော့မှဟောတမိုးတူကြီးဖေးရယူပြီးမှလည်းဆက်သွားနေဆိုတဲ့အဖြစ်ပေမဲ့ဒီတိုင်းဆိုရင်တော့ကျွန်တော်တို့ကလည်းခံရတဲ့သူတွေကတော့ကျွန်တော်တို့ကသူတို့စိတ်ကုန်နေပြီဆိုတော့ဒါလည်းပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ကိုစလိုက်ပွေကုန်းဒါတော့ဒီတိုင်းသားတယောက်ကခန်းစားချက်လို့ပဲဆိုရမှာပါဆိုတော့နောက်ကျွန်တော်ဒီအမေရိကန်ပြည်တော်စုကကိုကိုင်ဆိုးလဲလေလိုင်းပေါ်မှာရှိနေပါတယ်ကိုကိုင်ဆိုးဆွနှွေးနေတာမင်းမြင့်နေတာဆွနှွေးမင်းမြင့်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကတော့ဆိုဝန်လေးပြောခွင့်ရတဲ့အတွက်ကျွန်တော်ချက်ဆုံးကြည့်စုတင်ပါတယ်ပြောရဲပေါ့အဓိကကတော့ကျွန်တော်တို့ဒီပြည်တော်စုဒီဖွဲ့စည်းပုံတစ်ခုဖြစ်ဖို့အတွက်ကျွန်တော်တို့တည်ရင်သာညီရဖို့တွေဒီနေ့ဟိုစိတ်ဖြစ်နေကြတာဘာကြောင့်ဖြစ်နေကြတာလဲအတိတ်ကဖြေဖို့ရှာရမယ်အာဒီပြည်ထောင်စုကိုဟောတကယ်တကယ်တနာကကိုရင်မျိုးသိန်းပြောတော့တယ်လားပြည်ထောင်စုကိုတကယ်တကယ်အသက်အမှန်ဖြစ်ဖို့ဆိုလို့ရှိရင်တော့ကျွန်တော်အမြင်ကိုပြောရမယ်ဆိုလို့ရှိရင်တော့ဒီတည်ရင်သာကောင်းဆောင်တွေဟိုအကုန်လုံးကိုခေါ်ပြီးရင်ဒီပမာကလေးတို့ပါရမယ်ဟောတိုင်းနဲ့ပြည်နယ်ကအလူရဲ့ကျန်ကုန်ပါရမယ်အဲဒီမှာဖေးစည်းပုံတစ်ခုကိုတေးသေးရှာရှာသူတို့ကောင်းဆောင်တယ်အဲပြင်းနေအတိအကျကပြင်းနေချစ်ပြင်းနေဆိုချစ်ပြင်းနေကနဲ့ကောင်းဆောင်တွေကနေပြီးရင်ဟောဥပဒေတစ်ခုကိုတေးသေးရှာရှာ YouTube မှာဒီပြည်သေးစိတ်ဆိုတာလည်းမရှိဘူးဖြစ်ပေါ့ဟုတ
်ကဲ့
အခုကနေပြီးရင်ဒီပမာတစ်ခုလေးကနေပြီးရင်ဟောဥဆောင်ပြီးရင်လောက်တယ်ဟောသူစားရင်လည်းသူလောက်တယ်ဟောဟောအလုပ်တော့အမေနဲ့အနေပြတယ်လို့အဲ့လိုဖြစ်နေတယ
်ဟုတ်ကဲ့
အဲ့ဒီကြောင့်နေပြီး
ဟုတ်ကဲ့ပါဆွေးနွေးကြကျေးဇူးပါဆက်တော့နောက်ထပ်ကျွန်တော်တို့လေလိုင်းပေါ်မှာရောက်နေတဲ့သူတူကိုပဲလှည့်ပေးလိုက်ချင်ပါတယ်ဦးစိုးဝေဖြစ်ပါတယ်မြန်မာနိုင်ငံကဦးစိုးဝေသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ပထမဦးစွာသာသာရမျိုးသိပြောတာတယ်ပေါ့ခု2007ဖွဲ့စည်းပုံဥပဒေပြင်ဆင်တဲ့ပတ်သက်လို့ဒီအခက်အခဲရှိတယ်ပေါ့အဲခွန်ဆဲငါးကြာနေတော့အဲကိုယ်စလဲတွေကအတီးပြုတ်လိုအပ်တယ်ဆိုတော့တက်မတော့ပါမဖြစ်မယ်ဆိုတဲ့အကြောင်းတွေပေါ့လေဒါနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကကို2007ဖွဲ့စည်းပုံဥပဒေမပြည့်ရင်ကျွန်တော်တို့တန်းကြီးကောင်းမလား2007ဖွဲ့စည်းပုံဥပဒေကိုပြင်ဆင်တော့မှကျွန်တော်တို့ပြည်သူတွေအတွက်တန်းကြီးအတွက် ကောင်းမလားဆိုတော့ဒါချင်းချင်းနဲ့တည်တာဖြစ်တယ်။ဒါကြောင့်မို့လို့ရဲ့တဲ့အတ္တိယပုဂ္ဂိုလ်တွေကဖြစ်တဲ့နည်းနဲ့စေနာထားပြီးတော့ပြုပြင်ဖို့လိုအပ်တယ်လို့ကျွန်တော်တိုက်တွန်းပြောဆိုချင်ပါတယ်
။ဟုတ်ကဲ့ဦးစိုးဝေပါဝင်ဆွေးနွေးတာကျေးဇူးပါ။ဆိုတော့ဒီနေ့မှကျွန်တော်ပင်နေဆွေးနွေးမယ်ဒေါက်တာရံမျိုးသိန်းကိုကျွန်တော်ပြန်ပြီးတော့ဟိုဆွေးနွေးစီချင်တာရှိပါတယ်။ဆိုတော့အကောင်လုံးကလည်းပြောနေပါတယ်ဒီဟိုဟိုပေါ်ဒီဝန်ပြင်းရေးကိစ္စရမှာဒီတိုင်းရင်းသားရဲ့အခက်အခဲအရေးကြီးရဲ့ဆိုတော့ဒီပြောကြပါရစေ။ဆိုတော့နောက်ဒေါက်တာရင်မျိုးသွင်းလဲဆွေးနွေးကြတာရှိပါတယ်။ဒီတက်မြော်နဲ့စစ်ဖက်ရက်ဖက်ဆက်ဆံရေးရလဲအရေးပါတယ်ဆိုတာပြောပါရစေ။ဆိုတော့တစ်ချိန်နဲ့မှာပဲပေါ့လေကျွန်တော်တို့ဒီတက်မြော်ရောဒီတိုင်းရင်းသားအင်အားစုတွေရောဒီလိုပေါ်ဒီဝန်ပြင်းစီရင်မှာအဓိကကြရဲဆိုတဲ့နေရာမှာနိုင်ငံရေးအခုလက်ရှိဒီလွှတ်တော်ထဲမှာနိုင်ငံရေးဥဆောင်ပါတီတစ်ခုဖြစ်တဲ့ NLD ပါတီအနေနဲ့ပေါ့လေဒီလိုတက်မတော်တိုင်းရင်းသားအင်အားစုတွေတကယ်စင်လွှတ်တော်ထဲမှာတခြားနိုင်ငံရေးပါတီတွေလည်းရှိနေပါသေးတယ်ဆိုတော့ဒီလိုလူတွေအားလုံးပူးပေါင်းပါဝင်နိုင်ဖို့ဆိုလို့ရှိရင်ဒီဥဆောင်ပါတီတစ်ခုအနေနဲ့ဘာအဓိကလုပ်ဖို့အခုချိန်မှာလုံနေရလို့များဒေါက်တာရေမျိုးသိန်းသုံးသပ်လို့ရမလဲ။
ကျွန်တော်အနေနဲ့တော့ဒီလက်ရှိပါတီရပေါ့လေအမျိုးသားဒီမိုကရေစီအစိုးရပါတီအနေနဲ့ပေါ့လေကျွန်တော်တို့ဒီတက်မတော်ကောင်းဆောင်နေနဲ့ငါတွေ့ဆုံရှင်းနေနိုင်လို့အမြင်ဖလေတုံးတက်နိုင်လို့လိုအပ်တယ်လို့ငါတိုင်းရင်းသားပါတီကကောင်းဆောင်နေနဲ့လေအပေါ်မှာနေနေတွေ့ဆုံရှင်းနေပြီးတော့သူတို့ရဲ့အမြင်တော်သားတွေကိုနားထောင်လို့လိုအပ်တယ်လို့မြင်ပါတယ်။အဲအဓိကကတော့ကျွန်တော်တို့ဒီအစိုးရဘိုင်းစွတ်တော်ဘိုင်းတက်မတော်ဘိုင်းကကောင်းဆောင်ဒီအမြင်နဲ့ကျွန်တော်တို့တိုင်းရင်းသားပါတီတွေနောက်တိုင်းရင်းသားကောင်းဆောင်တွေနဲ့ဘဝနေနေအမြင်ဖလေညီနိုင်ချွေးနေပြီးတော့ကျွန်တော်တို့နိုင်ငံရဲ့အနာဂတ်အတွက်တကယ်ကိုခိုင်မာတဲ့အခြေခံကောင်းမှုသဘောတူညီချက်ကောင်းမှုကိုကြားအောင်ယူနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဒါလက်ရှိတွားနေတဲ့ဇန်းကြောင်းမှာကြည့်နေဆိုရင်တော့ဗာကြထားတဲ့သဘောတူညီချက်တွေရှိနေမယ်လို့လည်းရင်းရတေချာမှုအပိုင်းမှာအင်မတန်မှအားနည်းတာကိုတွေ့ရပါတယ်။အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့နိုင်ငံရဲ့အခြေအနေကလက်ရှိအခြေအနေမှာအဒီမိုကရေစီတက်တဲ့ပြည်အောင်စုတည်ဆောက်ရေးအတွက်ရှင်မန်းတမန်းတော်ကြာကြာနာနာမလန်းနိုင်သေးတဲ့အခြေအနေလို့ကျွန်တော်ကတုံ့တက်ပါတယ်ကျွန်တော်တို့အနေနဲ့ဒီအခြေအနေမှာဟလာဒီမိုကရေစီတက်တဲ့ပြည်အောင်စုတည်ဆောက်ရေးအတွက်ကိုတော့အစိုးရလက်တော်တက်မတော်နဲ့တိုင်းရင်းသားခေါင်းဆောင်တွေကြားမှာသဘောတူညီချက်တွေရနိုင်ခဲ့ရင်တော့မှဒီအပြီးပွင့်ကိုကျွန်တော်တို့ရဲ့ပါသမီတွေမိန်းမတွေတော့မှခံစားရနိုင်တဲ့အခြေအနေရှိပါတယ်အဲ့တော့ဒီအချိန်မှာကျွန်တော်တို့ကဒီသဘောတူညီချက်တွေကိုတော့မရနိုင်သေးဘူးဆိုတော့ဒီအပြီးပွင့်ကိုခံစားနိုင်ဖို့ဟာပုံပြီးတော့ဝီးကွာသွားမလားလို့ဆွေးနွေးကြရှိပါလေ
။ဟုတ်ကဲ့ဆရာဆရာမျိုးသိန်းဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုစာရီပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါသေးတယ်။အရင်ဆုံးစာတောင်ကတော့ဒီအမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါသူစာတော်တော်လေးလည်းရှိရောလူရင်းချက်တွေကိုပဲကိုရနိုင်ဖတ်ပြပေးပါခင်ဗျာ။
2008ဖွဲ့စည်းပုံဟာဒီမိုကရေစီရေးတန်းတူညီမျှရေးလူ့ခွင့်ရေးစသဖြင့်ဘာအခွင့်အရေးတွေကိုမှအမကန်ကြပေးထားမှာရှိပါဘူး။စစ်တပ်ကအချိန်မီအာဏာသိမ်းနိုင်ရင်နောက်ကျောင်းပြန်အေးမယူနိုင်ရေးစစ်ကောင်းဆောင်တွေရဲ့အသက်အိုးအိမ်စီးစိမ်ဘဝလုံခြုံမှုကိုမြည်သူမြမတိပါနိုင်ရေးမေစုသမရမဖြစ်နိုင်ရေးနိုင်ငံသားပြည်သူအချင်းချင်းကြားစိတ်ဝမ်းကွဲပြားနေရေးအတွက်ရည်ရွယ်ချက်ရှိရှိရေးဆွဲထားတဲ့စာအုပ်စည်းကြီးတာဖြစ်ပါတယ်။ဒီမိမိတို့အကြိုက်လွယ်လွယ်ပြင်လို့မရနိုင်အောင်ရေးဆွဲထားတဲ့စာအုပ်စည်းကိုအမုံအညိုးတွေမထားပဲတင်ဖို့ကြိုးစားခဲ့တဲ့တရားလွတ်တော်ရှင်းနေ NLD ဥပဒေအကြံပေးပညာရှင်ဦးကိုနီလောက်ကျန်ခန့်ရသလိုပြည်စည်းဟောပြောခဲ့လို့တရားလွတ်တော်ရှင်းနေဦးကြည်မြင့်ရာဇာကူစောဝင်နဲ့ဘိုးကြီးအောင်နေမျိုးစေနိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်၅၅ကာကြီးနဲ့ဖန်ဝရန်ထုတ်ခံထားပါတယ်ခြေဦးပြည်စည်းအတွက်အဓိကစိန်ခေါ်မှုကတော့လက်ရှိနိုင်ငံရေးပါတီတွေက NLD ပါတီရဲ့ခြေဦးပြည်စည်းအပေါ်လူမျိုးရေးပုံကိုရေးတန်ရစိတ်တွေနဲ့ပူပေါင်းဆောင်ရွက်လူစိတ်တွေနှဲပါနေခြင်းပြည်သူတွေရဲ့မဲတပြားမှမပါဘဲလူတူတဖွဲ့ရဲ့အမိန့်နဲ့လွှတ်တော်ရေးဝန်ထမ်းပြီးပြည်သူကိုယ်စားလှယ်တွေဥရီပြုသမျှထိုင်ထားလို့ကန့်လန့်တိုက်နေတဲ့နှစ်သီးစားတမတ်သားတွေအရေးပါပဲမိမိတို့ရဲ့အခွင့်အာဏာတွေဆုံးရှုံးသွားမှကြောက်ပြီးခြေဥပင်စင်ရေးကိုနှောက်ယှက်နေသမျှယုံကြည်မှုတည်ဆောက်နိုင်ရေးအတွက်တန်ရစိတ်တွေတိုင်းသားလက်နက်ကင်ခေါင်းဆောင်တွေအားလုံးမှကြေအောင်နေမှာအမှန်ပဲအကြေးစကောင်းဆောင်တွေကမိမိတို့ကနိုင်ငံဝန်ထမ်းပြီးပြီးတက်မတော်ဂုံသိခါကိုထိမ့်ပြီးရွေးချယ်ခံပြည်သူဆိုရအောင်သစ္စာရှိရှိအမှုထမ်းရွက်ကြမယ်ဆိုရင်တက်မတော်ရဲ့ဂုံသိခါမြင့်တက်လာနိုင်သလို2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့အမျိုးသားပြည်နယ်ရင်းသားစီပြည်ထနာဟာလည်းငြိမ်းချမ်းစွာပြီးဆုံးသွားနိုင်တယ်လို့ယူဆမိပါတယ်ဗျာ
ဟုတ်ကဲ့ဒါတော့ American ပြည်အောင်စုကမောင်တက်တနာရဲ့ပေးစာပါနောက်စာတစ်စောင်တော့ကျွန်တော်တို့မိထီလာမျိုးကဥစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါကိုအောင်လေးဦးမြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံဟာဒီမိုကရေစီစနစ်ကျင့်သုံးမှုနဲ့မကန့်ညီတဲ့ဖွဲ့စည်းပုံဖြစ်နေတယ်ပြည်ရင်းပြည်ပါနေရာစလုံးကလက်မခံတဲ့ဖွဲ့စည်းပုံဖြစ်နေတယ်စစ်အစိုးရကစစ်အာဏာတည်မြဲရေးအတွက်ရည်ရွယ်ရေးဆွဲခဲ့ပြီးစစ်အာဏာနဲ့အတူပြုခဲ့တဲ့ဥပဒေဖြစ်တဲ့ဒါကြောင့်ဒီမိုကရေစီစနစ်ကိုတိဆောက်ကျင့်သုံးနေတဲ့ NLD အစိုးရအနေနဲ့မဖြစ်မနေပြင်ဆင်ရမယ့်တာဝန်ရှိနေတယ်။ဒါကြောင့်ပြင်ကုန်ပြင်ရမယ်။2008ခုဖွဲ့စည်းပုံပြင်ဆင်မဲ့ဥပဒေမူကြမှာစစ်တပ်ရဲ့အခမ်းအနားလျှော့ချရေးကာလုံကိုပြင်ဆင်ဖွဲ့စည်းရေးတို့ပါလာတဲ့အတွက်အယက်သားအစိုးရဒီမိုကရေစီလမ်းကြောင်းအတိုင်းသွားဖို့လမ်းပွင့်လမ်းလိုက်နေလို့မြင်ပါတယ်တဲ့။တိုင်းရင်းသားတွေရဲ့လှူလာတောင်းဆိုချက်တွေကိုဖြည့်ဆည်းပေးနိုင်မယ့်အခြေအနေဖြစ်လာပါလိမ့်မယ်။ငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်လည်ရှင်သန်လာနိုင်မယ်။တမရော်က2008ခုဖွဲ့စည်းပုံကိုလုံးဝအထိမခံတာမဟုတ်ပါဘူးတဲ့2008ဖွဲ့စည်းပုံပါစီကံနီလန်းနဲ့အညီပြင်ဆင်တာကိုလက်ခံတယ်လို့ဆိုထားပါတယ်တဲ့နိုင်ငံအတွင်းမှာလက်နက်ကိုင်အဖွဲ့တွေချုပ်ငြိမ်ပြီးတော့အေချမ်းတဲ့အခါတမရော်ကဖွဲ့စည်းပုံပြင်ဆင်မှုကိုသဘောတူလက်ခံပြီးမိမိမူလတာဝန်တွေကိုပဲပြန်လည်ထမ်းဆောင်မယ်လို့ဆိုထားပါတယ်အခုခါနိုင်ငံရေးအခြေအနေတွေပြောင်းလဲလာနေပြီးတမရော်ရဲ့တဘောရာလည်းပြောင်းလဲလာပြီးအစိုးရနဲ့လက်တွဲလုပ်မယ်ပံ့ပိုးကူညီမယ်ဆိုတဲ့စကားတွေပြောလာနေပါပြီတဲ့အစိုးရကလည်းဥပဒေစည်းကမ်းနဲ့အညီဖွဲ့စည်းပုံကိုဒီမိုကရေစီနည်းကြကြပြင်ဆင်တာဖြစ်တဲ့စစ်တပ်ကိုညှိနှိုင်းမှုပြုပြီးတော့လှုပ်တင်တာကိုလုပ်လို့ပြည်သူတွေရဲ့ထောက်ခံမှုရနေတယ်။သို့တော်လည်းစစ်တပ်ရဲ့ပူးပေါင်းမှုအားနည်းနေပြီးတော့နိုင်ငံရေးပါတီတချို့ရဲ့မမှန်မကန်အပြစ်တင်အပုတ်ချမှုများကတော့ရှိနေပါသေးတယ်တဲ့။ NLD အနေနဲ့လည်းဥပဒေကြောင့်အရာတိကျစွာလိုက်နာဆောင်ရွက်ခြင်းဖြင့်ဒီမိုကရေစီကျင့်စဉ်ပေါင်းအတွင်းကဆောင်ရွက်သွားမှာဖြစ်လို့စင်ခေါ်မှုတွေအချက်အသေးတွေကိုကြော်လွားနိုင်လိမ့်မယ်လို့ယုံကြည်ရပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မိထီလာမျိုးကဥစိန်မောင်ရဲ့စာပါနောက်ထပ်စာတချို့လည်းကျွန်တော်တို့ Facebook ကနေပေးထားတာရှိပါတယ်။ဒီဥကျင်လာဆိုတဲ့တယောက်ကတော့ခြေဥပြင်ရမာရဲ့ငင်းငယ်ရသွားမှာရဲ့ဒီနေ့ကိုအတေလဲကာဝနေတဲ့အဖွဲ့တွေကနိုင်ငံချစ်တဲ့အောင်ဟန်ဆောင်နေသူများလာပါတဲ့2008ခြေဥရတိုင်းပြည်ကိုအမွေရထားတယ်လို့ငါတို့သာလျှင်ပိုင်ဆိုင်စီမံခွင့်ရလို့စိမ့်နဲ့ရှေ့တန်းကကာဝယ်မယ်ဆိုရင်လွတ်တော်ဆိုတာဘာအဓိပ္ပာယ်လဲလွတ်တော်မှာအာဏာမရှိတဲ့ဖွဲ့စည်းပုံဟာဥနေဝင်မဆလ84ဖွဲ့စည်းပုံနဲ့ဘာများကွာခြားပါသလဲ84ကိုမချဲလို့88ဖြစ်လာတာပါ84ဖွဲ့စည်းပုံကိုပုံပြောင်းထားတဲ့2008ခြေဥကြောင့်ဒီမိုကရေစီလမ်းပေါ်ရောက်နေပြီဆိုပြီးဝါဒဖြန့်နေတာမှန်ပါသလားနှစ်ပါးယူတင်လမ်းနဲ့ဘေးမဲ့လွတ်ခွာရတဲ့မြန်မာပြည်မဖြစ်ပါစေနဲ့ခြေဥကိုအနေရီကအတက်နဲ့လဲပြီးပြင်နိုင်ပါစေဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ကြည်မောင်ဝင်းဆိုတဲ့နာမည်နဲ့ပါသူကတော့ခက်တာကတဲ့ NLD ဆိုရကဘယ်ဟာမှတိတိကျကျပြည့်ပြည့်စုံစုံပြောခဲ့လုပ်ခဲ့တာမရှိပါဘူးအခုဖွဲ့စည်းပုံလည်းဒီနည်းနဲ့ပြင်မရရင်တခြားနည်းဘယ်နည်းသုံးမယ်ဆိုတာလည်းဘာမှချမပြပါဘူးပြည်သူတွေအားမြတာဒီအကြောင်းတွေပါပါတယ်ဆိုပြီးသူကရေးပါတယ်နောက်ထပ်စာတစ်ချို့လည်းရှိနေပါသေးတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီဥတင်ငွေဆိုတဲ့Facebook အကောင့်ကရေးထားတာပါ2008ဖွဲ့စည်းအုပ်ချုပ်ပုံပြင်ဆင်ရေးဆိုတာနဲ့ပုံမှန်436ကိုကြည့်ပြီးတော့ပြင်ဆင်လို့မလွယ်ဘူးဆိုတာထက်ပြင်ဆင်လို့မရအောင်ပိတ်ထားတယ်ဆိုတာကပုံမှန်လိုက်ပဲထင်ပါတယ်တက်ကပြင်ဆင်တယ်ပဲထားအောင်ဆန္ဒမဲပေးနိုင်သူဥယျာဉ်ရဲ့ထက်ဝက်ကျော်ကထောက်ခံမှပြင်လို့ရမယ်အနေထားဆိုတော့လုံးဝမပြင်းနဲ့လို့ပြတ်ထန်းထားတာပါဒီတိုင်းဆိုရင် NND အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှာအခက်အခဲတွေသာမကဘဲနဲ့မအောင်မြင်နိုင်ဘူးလို့တော့မြင်နေရပါတယ်ဒီအခက်အခဲကိုဘယ်လိုဖြေရှင်းမလဲဆိုရင်တော့ကျွန်တော်အမြင်ပြောရရင်ဖွဲ့စည်းပုံဥပဒေအခန်းစနစ်မှာပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းဆိုပြီးဖော်ပြထားတာပါအဲ့ဒီမှာဖွဲ့စည်းပုံဥပဒေပုံမှန်452အရာမြန်မာစာနဲ့တော့အတူယူရမှာဖြစ်တဲ့အတွက်ပြင်ဆင်ခြင်းဆိုတဲ့စကားရက်မှာပယ်ဖြတ်ခြင်းအစားထိုးခြင်းဆိုတဲ့စကားရက်တွေမပါဝင်ပါဘူး။ဒါကြောင့်ဖွဲ့စည်းပုံမှာပါတဲ့ပုံမှန်436ကိုပယ်ဖြတ်နိုင်ခွင့်အာဏာဟာပြည်ထောင်စုလွှတ်တော်မှာရှိနေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကလည်းတားမြစ်ထားတာမရှိပါဘူး။ပုံမှန်436ကိုပယ်ဖြတ်နိုင်ခဲ့ပေဆိုရင်တခြားဥပဒေတွေကိုအခက်အခဲမရှိပြင်ဆင်နိုင်မယ်လို့ထင်မြင်ယူဆမိပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်။ KSAC ဆိုတဲ့ Facebook အကောင့်ကလည်းအတက်တာရေးလိုက်ပါဗျာတဲ့အဲ့ဒါကပိုလွယ်ပါတယ်တဲ့။အချိန်တွေတော့ကြာသွားရင်တိုင်းပြည်နစ်လာတယ်အခုပဲကြည်ပါလား1990ရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုပြီးတော့လွတ်တော်ခေါ်ပြီးအစိုးရဖွဲ့ပေးခဲ့ပဲဆိုရင်အခုချိန်ဆိုရင်တော့အတော်လေးကိုခီးရောက်နေလောက်ပါပြီတဲ့စစ်တပ်နဲ့ရင်ကြားစေကအရေးကြီးပြပဲပြောမရရင်ပြစ်ထားခဲ့လိုက်ပါဗျာတဲ့ပြည်သူကပိုအရေးကြီးတယ်သူတို့အာဏာမသိမ်းရဲပါဘူးတဲ့သိမ်းလို့ရှိရင်လည်း2008ခြေဦးကအလိုလျောက်ပ ပဲပြတ်သွားမှာပါလေတဲ့ကိုကအကောင်းမြင်စိတ်နဲ့လက်တွဲခေါ်နေတော့သူတို့ကအပေါ်စည်းကကြီးပဲနေချင်းနေသေးတာဆိုပြီးရေးထားပါတယ်ပိုင်ချင်းဆိုတဲ့ Facebook
โอเคเจตุวาสรดิตอดาชินนี่สาเรามาတော့ဒီဖွဲ့စည်းပုံပြင်လို့ရနိုင်မယ့်နီးတွေကိုသူတို့စိတ်ကူးမိသမျှကိုအကြံပြုထားပါပါဒီအထက်မှာတချို့ကလည်းအစ်စ်ပြန်ရေးတာတော့ကောင်းနေရဲ့ဆိုပြီးမြင်ပါတယ်ဆိုတော့ဒေါက်တာရမျိုးသက်ခင်ကဒီလိုမျိုးပေါ့လေအစ်စ်ပြန်ရေးဆွဲတာပါဝင်ပြင်တာစင်တာတွေတခြားနီးလန်းတွေရောဟိုပြစ်နိုင်ကြီးလာလာတွေဘယ်လောက်များရှိတယ်လဲခင်ဗျဖွဲ့စည်းပုံပြင်းမှာအဲကျွ ပေါ့လေ2008တုန်းကကိုကျက်မြတ်ဓမ္မရေရှိရာတိုင်းလုံးထောက်ခံမှုကိုဟာဆယ်နှစ်ကျော်ကာလမှာပြန်ပြီးတော့စမ်းစစ်မယ်ဆိုရင်ဒါလည်းဖြစ်နိုင်ရရှိရလို့မြင်ပါတယ်အဲဒီလိုပြည်လုံးမြေဆန္ဒခံရေးပြန်လုပ်လို့ဒါမဲသေးတိုင်းရရှိပြီးထောက်ရကျော်ကထောက်ခံရင်ဒီဖွဲ့စည်းပုံအခြေခံဥပဒေတိုင်းဆက်သွားပြီးတော့မဲသေးတိုင်းရရှိပြီး90ရာခိုင်နှုန်းကျော်ထောက်ခံမှုမရဘူးဆိုရင်လာဖွဲ့စည်းပုံအခြေခံဥပဒေတည်တည်ရေးဖို့ဆိုတာမျိုးကိုစဉ်းစားလို့ရပါတယ်အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေတည်တည်ရေးတဲ့အခါမှာလေခုနပြောတဲ့ကျွန်တော်တို့ဟာအရက်ထက်နိုင်ငံရေးကောင်းဆောင်တွေအစ်စ်ထက်ကောင်းဆောင်တွေတိုင်းသားကောင်းဆောင်တွေအားလုံးပါဝင်ပြီးတော့ပြည်တိုင်းချင်းချင်းပြီးတော့အဲရေးသားလို့ရပါတယ်အဲ့ဒီရေးသားမှုအတူမဖြစ်ခင်အထိရက်ရှိဖွဲ့စည်းပုံအခြေခံဥပဒေနဲ့တွားလို့ရပါတယ်အဲ့တော့အဲ့ဒီလိုအခွင့်အလမ်းတစ်ခုတော့ရှိပါတယ်အဲဒါလည်းပဲစဉ်းစားသင့်တယ်လို့မြင်ပါတယ်အဲနောက်တစ်ခုကတော့ဒီကျွန်တော်တို့မြန်မာတိုင်းပြည်ထောင်စာမှာပါတဲ့ဆောင်းပါးတွေမှာကျွန်တော်တို့ပြည်သူ့လက်တော်ဒီကမ္ဘာ့ကအတွက်တော့ကိုယ်စလေအရေးအတွက်ကိုတရားသဖြင့်ဥပဒေမပေါ်သေးဖြစ်ပြီးအချက်ပေါ်မှာဒါပုံမှန်တရားကိုယ်ပြည်ပြည့်စုံနိုင်နေဆိုရင်ဒါလည်းအလားလာတစ်ခုအနေနဲ့တော့ရှိပါတယ်ဒါပေမဲ့လည်းအရေးကြီးတာကတော့ကျွန်တော်တို့နိုင်ငံရေးနိုင်ငံရေးပြဿနာတွေကိုအဖြေရှာတဲ့နေရာမှာဟောအဓိကကျတဲ့ဟောစိတ်ခိုးတယ်ရေနိုင်ငံကြီးရညီနိုင်ဆွေးနွေးပြီးတော့သဘောတူညီချက်ရအောင်ယူနိုင်ဖို့ကပို့ပြီးတော့အရေးကြီးတယ်လို့မြင်ပါတယ်အဲဆွေးနွေးတဲ့သဘောကကျွန်တော်တို့အရက်ထက်ခေါင်းဆောင်တွေနောက်ခိုင်းမခေါင်းဆောင်တွေနောက်စစ်ထက်ခေါင်းဆောင်တွေချားမှာကြေကြေပြတ်ပြတ်နဲ့ညီနိုင်ဆွေးနွေးပြီးတော့သဘောတူညီချက်တွေကိုအရေးကြီးအောင်ယူနိုင်ဖို့ကပို့ပြီးတော့အရေးကြီးတယ်လို့ကျွန်တော်အဲ့ဒီပုံစံပါ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ Facebook ပေါ်မှာအခုဆွေးနွေးနေတာကိုတရားမှတ်ချက်ပေးနေတာတချို့လည်းရှိပါတယ်ဒီထဲမှာတယောက်ကတော့ရွှေကုန်းဆိုတဲ့နာမည်နဲ့တယောက်ကတော့အစ်စ်ပြန်မဆွဲရလို့မရှိပါဘူးတဲ့အစ်စ်သာဆွဲလိုက်ပါဆိုပြီးသူကလည်းရေးပါတယ်ဆိုတော့စောစောကဒေါက်တာရံမျိုးသိစောပိုင်းမှာဆွေးနွေးဆိုတာတခုလည်းရှိပါတယ်ဟိုနည်းနည်းအားမလုံးအားမရစိတ်နဲ့ပြောတာပေါ့လေကျွန်တော်တို့ဒီဖွဲ့စည်းပုံပြင်ရေးဆိုတဲ့ကိစ္စကျွန်တော်တို့တက်တန်းမှာတော့မြင်ရပါမလားဆိုတော့အပြောမျိုးပေါ့လေဆိုတော့လက်ရှိလွတ်တော်တက်တန်းမှာအခုပြင်ဖို့ဒီအစိုးပြုထားတဲ့မူကြမ်းကတော့တက်လာပြီပေါ့လေဆိုတော့ဒီလက်ရှိလွတ်တော်တက်တန်းထဲမှာကျွန်တော်တို့အခုပြင်မယ်လို့ပြောထားတဲ့အထက်ကဘယ်နေရာကန်လုံးလောက်များပြင်နိုင်မယ်ပြင်နိုင်ချေရှိတယ်လို့သုံးသပ်လို့ရမလဲကိုရံမျိုးလေးအဲ
ကျွန်တော်မြင်တာတော့အဲ့ဒီဟိုပြင်နိုင်တဲ့ရာကန်လုံးတက်ချက်ရတာတော့တော်တော်လေးအဲ့ခံတယ်လို့ကျွန်တော်မြင်ပါလေအဲအဓိကကတော့ကျွန်တော်အများအဖြစ်ပေါ့လေလက်ရှိဒီခေါင်းဆောင်ခြေကဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတင်ထားတဲ့ဥပဒေပြန်လှည့်ရမှာလေတူဟောပြင်ဆင်လို့လည်းကူတဲ့ဒီပြင်ဆင်ချက်တွေလည်းပါတော်သိရပါလေအဲ့ဘုလိုလည်းအဲ့ဒီပြင်ဆင်လို့လည်းကူတဲ့ပြင်ဆင်ချက်တွေဒီပြင်ရေးဘက်တော်ရဲမှာ85ရာခိုင်နှုန်းကျော်ထောက်ခံမှပြင်လို့ရမယ်အချက်သေးကြီးကလည်းရှိနေတာကိုတွေ့ရပါလေနောက်တစ်ခုကဒီပြင်ဆင်တဲ့ဥပဒေပြန်လည်ရမဆိုင်ဒီမှာတင်ထားတဲ့ပြင်ဆင်တဲ့ဥပဒေပြန်အားရရှိပါတယ်။အဲ့ဒီဥပဒေပြန်ပေါ်လို့လူကတင်ထားတဲ့ဥပဒေပြန်၅ခုလည်းပဲရှိနေပါလေ။အဲ့ဒီ၅ခုဒီမှာစိတ်ဝင်စားစရာကောင်းတာကတက်မတော်ကတင်ထားတဲ့ဥပဒေပြန်၂ခုပါ။အဲ့ဒီတက်မတော်ကတင်ထားတဲ့ဥပဒေပြန်၂ခုမှာအဓိကအားဖြင့်ကသူကကာလုံနဲ့အခိုင်အယံတော့ကိုသူတို့ကပို့ပြီးတော့အရေးပါအောင်လုပ်ချင်တဲ့အချက်တစ်ချက်ရေနောက်ပြီးတော့ပြည်တော်စုဝင်ကြီးတွေတိုင်းဒေသကြီးနဲ့ပြည်내ဝင်ကြီးချုပ်တွေရဲ့အခြေအချင်းမှာ59ဆလုံးမှာပါတဲ့ပြည့်အတိုင်းထည့်သွင်းလို့ဆိုတဲ့အချက်မျိုးတွေတင်တာတွေ့ရပါဟုတ
်ကဲ့
အဲ့တော့အဲ့ဒီမှာဘာသွားတွေ့လဲဆိုတော့တမ်းမတော်ဘက်ကအဆိုပြုတာနဲ့ဒီအာရယမျိုးသားဒီမိုကရေစီဖက်ဒရယ်ဘက်ကအဆိုပြုတာနဲ့ဟာ တော်ပြီးတော့ပြိပက္ခဖြစ်နေတဲ့သဘောမျိုးတွေကိုတော့အတွေ့မရပါဘူးလား
ဟုတ်ကဲ့ဆွေးနွေးပြတဲ့ဒေါက်တာရံမျိုးသိန်းကိုရင်ပါဝင်ဆွေးနွေးရပုဂ္ဂိုလ်စာရေးသားပြဖို့သူတွေနဲ့သတ်သတ်ရှင်တွေအားလုံးကိုလည်းထူးကျေးဇူးတင်ပါတယ်ခင်ဗျာ